ကမ္ဘာတဝန်းလူပေါင်း80တသန်းနီးပါးဟာစစ်ပွဲဖြစ်နေအုပ်ချုပ်မှုနဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။ကျွန်က20ရင်းနဲ့မှကြားရမယ့်ကမ္ဘာဒုက္ခသည်တွေမတိုင်ခင်ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အထဲမှာအဲဒီလိုပြောထားတာပါ။လွန်ခဲ့တဲ့နှစ်ပေါင်း80မှာ UNHCR ကိုဖွဲ့စည်းခဲ့တဲ့အချိန်ကလေးကဆိုရင်အခုဒုက္ခသည်တွေအတွက်ဟာအများဆုံးပဲလို့လဲ UNHCR ကပြောပါတယ်။ဆလာတီစာဟုတ်တဲ့တင်လာကိုကုကြကြသိန်းကပြောပြထားပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရှိနောက်ပိုင်းမှာလူမျိုးစုချင်းတိုက်ခိုက်ကြတာကြောင့်ဇွန်လအစောပိုင်းကတည်းကဆိုရင်လူပေါင်း3သိန်းကျော်ထွက်ပြေးခဲ့ကြပါတယ်။တကြိုးရေးလုပ်သူတွေနဲ့မွေးမြူရေးလုပ်သူတွေကြားဖြစ်တဲ့ပြည်ပခါတွေကြောင့်ပြီးခဲ့တဲ့တစ်ပတ်ထဲမှာလူပေါင်း160ကျော်တည်ဆုံးရတယ်လို့ယူနီစီယာပြောခွင့်ရဘာဘာဘလော့ခ်ပြောပါတယ်။
As the displacement continues at this massive scale, fears are.
လောက်ကြီးမားရဲ့ပမာဏနဲ့အိုးအိမ်ဆုံးပြေးတာဆက်ဖြစ်နေတာတဲ့မြား။အယ်ဘတ်ကန်ဂျီကိုဖျက်ပြီးယူဂန်ဒါဘက်ကိုထွက်ပြေးသူတွေပိုများလာမယ့်အရေးစိုးရိမ်ရပါတယ်
။အိုးအိမ်ဆုံးပြေးရသူအများစုကသူတို့အိမ်တွေစီပြန်ခွင့်ရဖို့မျှော်လင့်ကြပါတယ်။ဂျော်ဒန်ကဒုက္ခသည်စခန်းတစ်ခုမှာသူတို့ဘဝအများစုအချိန်တွေကုန်ဆုံးခဲ့ရပြီးသားပါလက်စတိုင်းဒုက္ခသည်မိုဟာမက်ဒီယက်ဘ်လူမျိုးတွေတော်မှာပဲအိမ်ပြန်ဖို့မျှော်လင့်နေကြတယ်ပါ
။နာဂူဒီထလွမ်းဟလဝတ်ပန်
ကျွန်တော်တို့အမိမျိုးကိုဆွန့်လွတ်ဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူး။အနာကမျိုးဆက်တွေကလက်လျှော့မှာမဟုတ်ပါဘူး။ကျွန်တော်တို့တည်သွားလဲတခြားသူတွေရှိနေတာပဲလေ။ဟုတ်တယ်မလား
။ဒါပေမဲ့အိမ်ပြန်ခွင့်ရသွားတဲ့အရေးတော့ကတိတ်နေလွန်ပြီးပြည်ပခါပြီးဖိနှိပ်မှုတွေ၊ရာဇဝမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေထပ်ဖြစ်လာတဲ့အနေအားဒုက္ခတွေလည်းထပ်တိုးလာပါလေ။ကမ္ဘာတစ်ဝန်းမှာဥယျာဉ်ဆွန့်ပြေးသူလက်ရှိအခြေအတွက်ဟာပြည်내နိုင်ငံလူရည်ညီပါရှိနေပါပြီ။ဒုက္ခတွေအများစုဟာအာဖဂန်နစ္စတန်၊ဆီးရီးယား၊တောင်ဆူဒန်၊မြန်မာနဲ့ဆိုမာလီယာနိုင်ငံတွေကပါ UNHCR နယူးယောက်ရုံးခွဲရဲ့ဒါရိုက်တာနီနက်ကယ်လီက
And when you look at those countries you can see that both Afghanistan and Somalia
ရေနံငံတွေကိုကြည့်နေဆိုရင်အာဖဂန်နစ္စတန်မှာရောဆိုမာလီယာမှာပါနှစ်40ကျော်ကာလအတွင်းအိုးအိမ်ဆုံးပြေးလာတာကထက်ထပ်ပြီးတော့ဖြစ်နေတာပ
ါ Ethiopia နဲ့ Kenya လို့တချို့နိုင်ငံတွေမှာပြည်တွင်းမှာပဲအိုးအိမ်ဆုံးပြေးလာတွေထက်ကတလဲလဲဖြစ်ရတာကလူမျိုးစုပြည်ပခါလေးကြောင့်ဆိုပေမဲ့တချို့နေရာတွေမှာကမကြသေးခင်ကမှဖြစ်လာတာလို့နီနက်ကယ်လီကပြောပါတယ်
။ And then the other big story of course has been Venezuela
where ချီမားတဲ့အခြေအနေကတော့ဗီနီဇွဲလားပါပဲ။2015ခုနှစ်ကတည်းကဆိုရင်လူပေါင်း4000ကျော်ထွက်ပြေးခဲ့ရပြီပါပြီ
။အခုဆိုရင်ကိုလံဘီယာမှာစီးရင်သွင်းထားတဲ့ဗီနီဇွဲလားနိုင်ငံသား 1.3% ရှိပြီးပီရူးမှာ 8% လောက်ရှိပါတယ်။တူရကီ၊လေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေမှာတော့ဆီးရီးယားနိုင်ငံသားအများစုခိုးလုနေပါတယ်။တချို့နိုင်ငံတွေမှာကပြည်ပဒုက္ခတွေရှိနေတော့မကသူတို့ပြည်တွင်းပြည်ပခါတွေကြောင့်ဥယျာဉ်ဆုံးထွက်ပြေးနေရတဲ့ဒေသခံလူစုလည်းရှိနေတာပါ။လူအများစုဟာနောက်ဆုံးနည်းလမ်းအနေနဲ့ဥယျာဉ်ဆုံးထွက်ပြေးကြတာဖြစ်ပြီးဘူအမေရိကန်ဒေသကလူတွေအမေရိကန်မက္ကဆီကိုနယ်စပ်ကိုအများများထွက်ပြေးကြတာမှာဒီအချက်ကအဓိကပဲလို့ကယ်လီကပြောပါတယ်
။ There are very gripping accounts of situations where neighbors
ကိုဆက်ဝင်စားစရာကောင်းတဲ့အခြေအနေတွေကတော့ပြည်နည်းချင်းတွေကိုဆံမမဟုတ်ကိုရက်ွက်ကိုကြံတက်ကောင်းတွေကထိချုပ်ချလာမျိုးပါသူရတူအနေနဲ့ဂိုင်းပြည်ရဲ့ဝင်ကြီးတခြားသူတွေကိုဆက်မလားဂျာမမဟုတ်ကိုကိုလာတတ်တာခံမလားဆိုတာရွေးဖို့ပါပဲလူသမီးငယ်တူအနေနဲ့ကတော့လူမောင်ကိုကူးခံမလားဂျာမမဟုတ်နိုင်ငံမတော်မတရားလုပ်တာခံမလားဆိုတာပဲရွေးစရာရှိပါတယ
်လူတွေအိုးရင်ဆုံးထပြေးကြရတဲ့နိုင်ငံတွေရဲ့စီးပွားရေးနဲ့လူငယ်ရေးပိုင်းတို့တည်းရေးနိုင်ငံတကာအတိုင်းအဝိုင်းကယဉ်ကျေးမြုံနယ်လို့ဆောင်ကြဖို့ကုလသမဂ္ဂအစည်းအဝေးမှာတိုက်တွန်းထားပါတယ်ခင်ဗျာ